လူမျိုးတော်တပ်ဖြတ်မှုဒါစီနဲ့ပြည်တံပြည်သဘောတူစာချုပ်ကိုလိုက်နာဖို့ညွှန်ကြားချက်တစ်စောင်ကိုမြန်မာဆွေကဒီကနေ့မှထုတ်ပြန်လိုက်ပါတယ်။နိုင်ငံတော်သမားရုံးကဒီကနေ့ထုတ်ပြန်လိုက်တဲ့ညွှန်ကြားချက်အမှတ်1မြင်းဆောင်2020မှာတော့မြန်မာနိုင်ငံဟာလူမျိုးပြုံးစင်မှုကိုဒါစီနဲ့ပြည်တံပြည်သဘောတူစာချုပ် Genocide ကိုအတည်ပြုလက်မှတ်ရေးထိုးထားတဲ့အတွက်အဲ့ဒီစာချုပ်ပါအချက်များကိုလေးစားလိုက်နာသွားမှာဖြစ်တယ်လို့ဖော်ပြထားပါတယ်။ဒီညွန်ကြားချက်အရပြည်တော်စုဝန်ကြီးဌာနတွေနဲ့တိုင်းဒေသကြီးအစိုးရအဖွဲ့တွေအနေနဲ့သူတို့ရဲ့လက်အောက်မှာရှိတဲ့ဝန်ထမ်းတွေအရာရှိတွေစစ်မှုထမ်းတွေတခြားလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံပြည်သူတွေအနေနဲ့လူမျိုးတုံးတပ်ဖြတ်မှုကိုတားဆီးရတဲ့ပြည်ထောင်ပီးနိုင်ငံတကာသဘောတူစာချုပ်အပိုင်းနဲ့အပိုင်းသုံးပြဋ္ဌာန်းချက်များပါပြစ်မှုတွေကိုကျူးလွန်ခြင်းမရှိအောင်ဆောင်ရွက်ပေးရမယ်လို့ပြောထားပါတယ်။အဲ့ဒီအပိုင်းနဲ့အပိုင်းသုံးပါပြဋ္ဌာန်းချက်တွေကိုကျူးလွန်တာဒါမှမဟုတ်ကျူးလွန်မှုအားထုတ်တာ၊ကြံစည်တာ၊အပြစ်လုံတော်တာပူပေါင်းကျူးလွန်တာတွေနဲ့ပတ်သက်ပြီးခိုင်လုံတဲ့သတင်းရရှိတဲ့ဆိုရင်နိုင်ငံတော်သမားရုံးကိုတင်ပြရမယ်လို့ပြောထားပါတယ်။ဒါပြင်ဒီညွန်ကြားချက်နဲ့ပတ်သက်ပြီးတိုးတက်မှုတွေကိုလည်းသုံးလတစ်ချိန်သမားရုံးကိုအစီရင်ခံရမယ်လို့ပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာမြန်မာလူမျိုးတပ်ဖွဲ့တွေရဲ့နေပြည်တော်ရှင်းလင်းမှုတွေအတွင်းအဲဒီမှာရှိတဲ့ရိုဟင်ဂျာမွတ်စလင်တွေတိတ်နဲ့ချီပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့တဲ့ဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူမျိုးတုံးတပ်ဖြတ်မှုတားဆီးရေးနဲ့ပြည်ထောင်ပေးရေးသဘောတူစာချုပ်ကိုမြန်မာနိုင်ငံကချိုးဖောက်တယ်လို့ဆွဆဲပြီးOIC ဖွဲ့ဝင်ဖြစ်တဲ့ဇမ်ဘီယာနိုင်ငံကမြန်မာနိုင်ငံကိုနိုင်ငံတကာတရားရုံး ICJ မှာပြီးခဲ့တဲ့နှစ်ကတရားဆက်ဆိုခဲ့ပါတယ်။လူမျိုးတုံးတပ်ဖြတ်မှုဆိုင်ရာလောက်ရက်တွေနောက်ထပ်ဖြစ်မလာအောင်တားဆီးဖို့အပါဝင်မြန်မာနိုင်ငံကလိုက်နာလုပ်ဆောင်ရမယ့်ကြားပြတ်ဆောင်ရွက်ချက်တွေကိုချမှတ်ပေးဖို့ဇမ်ဘီယာက ICJ မှာတင်ပြခဲ့ပြီးအဲဒီထဲမှာဆောင်ရွက်ချက်တချို့ကိုမြန်မာနိုင်ငံအနေနဲ့လိုက်နာလုပ်ဆောင်ဖို့ ICJ ကသုံးဖြတ်ထားပါတယ်။ရိုဟင်ဂျာလို့ခေါ်ဆိုတာကိုလက်မခံတဲ့မြန်မာအစိုးရရဲ့အခုညွှန်ကြားချက်တွေဟာICJ ဆုံးဖြတ်ချက်ချမှတ်ပြီးနောက်ပိုင်းပထမဆုံးထုတ်ပြန်လိုက်တဲ့ညွှန်ကြားချက်တွေဖြစ်ပါတယ်ခင်ဗျာ။